မင်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဇွန်လ4ရက်ကြာတာပြင်းနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ ကျမသီးမင်းစင်ပါရှင်ဒီနေ့အစီအစဉ်မှာသတင်းတွေသတင်းဆောင်ပါအပတ်စဉ်ကဏ္ဍနဲ့တိုင်းရင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့အရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းလာရှို့မြို့အနီးတစ်ဝိုက်မှာတိုက်ပွဲတွေဖြစ်နေတာကြောင့်လာရှို့လေစိတ်ကိုမနေ့ကစပြီးရက်အကန့်အသတ်မရှိရန်နာထားတယ်လို့ဒေသခံတွေကပြောပါရယ်။လာရှို့လေတဲ့နဲ့ကက်ရက်ရှိတဲ့လေစိတ်ကိုပိတ်လိုက်တာလို့လုံခြုံရေးအရအမည်မဖော်လို့တဲ့မြို့ကန်တူက RFA ကိုပြောပါရယ်။လာရှိုးလေချောင်းခီးစဉ်တွေဖျက်သိမ်းလိုက်တဲ့အကြောင်းပြည်ရင်းပြည်ပလင်းလက်မှတ်ဝင်ဆောင်မှုပေးတဲ့လုပ်ငန်းတချို့ကလည်းလူမှုကွန်ရက်ကနေကြီးညာပါဗျ။လက်ရှိမှာတော့စစ်ကောင်စီတပ်ကမြို့ထဲနဲ့မြို့အဝင်အထွက်တွေကိုလုံခြုံရေးတင်းကျပ်ထားတယ်လို့လာရှိုးမြို့ကန်တွေကပြောပါတယ်ရှင်။ချင်းပြည်နယ်မတူပီမြို့သိမ်းတိုက်ပွဲအတွင်းစစ်ကောင်စီကဘုံကျဲတဲ့အတွက်ဘာသာရေးအဆောက်အုံ၃လုံးနဲ့နေအိမ်တချို့ပျက်စီးဆုံးရှုံးခဲ့ရတယ်လို့ CDF မတူပီတပ်မဟာတပ်ကဇူလိုင်လ၂ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။မတူပီမျိုးရဲ့အထင်ကရဘာသာရေးအဆောက်အုံတွေဖြစ်တဲ့ Union ဓမ္မကောလိပ်မတူပီနှစ်ချင်းအသင်းတော်နဲ့ထတ်တွန်းနှစ်ချင်းဖခင်ကျောင်းတို့ထိခိုက်ပျက်စီးခဲ့တယ်လို့ဆိုပါရယ်မတူပီမျိုးသိန်းတိုက်ပွဲကိုချင်းညီနောင်တပ်ဖွဲ့နဲ့အတူရခိုင်တပ်တော်ရောတပ်မတော်နဲ့ရောကာကွယ်ရေးတပ်တို့ပူးပေါင်းပြီးဂျွန်လ9ရက်နေ့ကစတင်တိုက်ခိုက်ခဲ့တာပါရှင်မြမအကြက်တဲဖြည့်ရှင်းရေးကိုကူညီပေးတဲ့အနေနဲ့လာမယ့်နှစ်မှာအာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းဥက္ကဋ္ဌတာဝန်ယူမဲ့မလေးရှားနိုင်ငံကိုထောက်ခံကြောင်းအင်ဒိုနီးရှားနိုင်ငံကပြောကြားလိုက်ပါတယ်။မလေးရှားနိုင်ငံသားရေးဝန်ကြီးနဲ့ကွာလာလမ်ပူမြို့တော်မှာမနေ့ကတွေ့ဆုံချိန်မှာအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောကြားတဲ့အကြောင်းအန်တာရာသတင်းကဖော်ပြပါတယ်ရှင်။ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားကြီးလေးတဲ့ရာဇဝတ်မှုကျူးလွန်သူတွေအဖြစ်တန်တရာရှိသူတွေကိုအပြန်အလှန်လဲလှယ်ဖို့နှစ်နိုင်ငံရဲတပ်ဖွဲ့တွေအကြားသဘောတူညီချက်တရက်ကိုမကြခင်ကလက်မှတ်ရေးထိုးခဲ့တယ်လို့ထိုင်းရဲချုပ်က RFA ကိုပြောပါရယ်စစ်ကောင်စီပြည်ရေးဝင်ကြီးနဲ့ရဲချုပ်တာဝန်ယူထားတဲ့ဒုတိယဗိုလ်ချုပ်ကြီးနီလင်းအောင်ဟာပြီးခဲ့တဲ့အပတ်ကဘန်ကောက်မြို့ထိုင်းရဲတပ်ဖွဲ့ဌာနချုပ်ကိုလာရောက်ဆင်မှာဒီသဘောတူညီချက်ကိုလက်မှတ်ထိုးခဲ့တာလို့ထိုင်းရဲချုပ်ဒုတိယဗိုလ်ချုပ်ကြီးအီထိုင်ပေါင်အချရီရာမရာဒစ်က RFA ကိုပြောပါရယ်လူသက်မှုမူရစ်ဆေးမှောင်ခိုမှုနဲ့လူကုန်ကူးမှုလိုကြီးလေးတဲ့အမှုတွေအတွက်ပဲလွှဲပြောင်းမှုဖြစ်ပါတယ်ရှင်။မိုးသက်ထန်တဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းကော့ဆက်ဇာခရိုင်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရေကြီးရေရှမ်းယုံမကမြေပါပြိုတဲ့အတွက်လူ၂ယောက်သေဆုံးပြီးအိမ်9000ကျော်ကလူ2000ခွဲကျော်ရေပေးလို့ရရွှေပြောင်းရတယ်လို့ဒုက္ခသည်တွေကပြောပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့အခြားအရေးဖက်အဖွဲ့အစည်းတွေကရေပေးသင့်သူတွေကိုစာတင်ကျောင်းနေစီရွှေပြောင်းပေးပြီးရိတ်ခါအကူအညီပေးတယ်လို့ကုတုပလောင်ဒုက္ခသည်စခန်းကကိုအောင်မြိုင်းကပြောပါတယ်ရှင်သတင်းဆောင်မအစီအစဉ်မှာဇွန်လလကစပြီးလျှက်စစ်မီတာကားတွေတိုးကောက်သွားမယ်လို့သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်ပြီးပြည်သူတွေရဲ့သဘောထားအမြင်တွေကိုကိုရဲစီသူကတင်ပြထားပါတယ်ရှင
်စစ်အာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံရဲ့လျှက်စစ်မီရရှိမှုအခြေအနေဟာတစားတစားဆုတ်ယုတ်လာနေတာဖြစ်ပါလေ။အရင် NLD အစိုးရလက်ထက်9နှစ်တာကာလမှာ SME ပုံမှန်ရရှိခဲ့ကြပြီမဲ့။အာဏာသိမ်း3နှစ်ကျော်အတွင်းမှာတော့အရင်စစ်အစိုးရလက်ထက်ကကျင့်သုံးခဲ့တဲ့အလဲကျမီးပေးစနစ်နဲ့လူတွေပြန်ရင်းနှီးလာခဲ့ကြရတာပါ။အခုတော့မီးမလာတဲ့ကြားကမီတာကတွေတိုးကောက်မဲ့အကြောင်းလုံခြုံရေးအမြင်ဖော်လို့တဲ့ပဲခူးတိုင်းကဒေသခံတဦးက RFA ကိုပြောပါလေ။အဲ
ကျွန်တော်တို့လျှက်စစ်ရုံးကလက်မှတ်ထိုးခိုင်းနေမီတာကတွေတိုးကောက်မှာကိုသိချင်ကြောင်းလို့ပြောတယ်။အဲမီတာပေါက်ပိုင်ရှင်အမည်ရောက်ရှိမီတာယူနစ်လက်မှတ်ဖုန်းနံပါတ်တွေရေးထားတဲ့ဇယောက်ကမှာလက်မှတ်ထိုးပေးလိုက်ရတယ်
။အဲ့တော့လက်မှတ်ထိုးပေးလိုက်ရပြီမဲ့တယူနစ်ကိုဘလောက်တိုးမယ်ဆိုတာတော့မသိရသေးဘူးလို့လည်းသူကဆိုပါတယ်။ဝါဘန်ကဇွန်လ12ရက်နေ့ကထုတ်တဲ့အစီရင်ခံစာမှာမြန်မာမှာရဲစစ်တပ်အားပြတ်တောက်မှုတွေကဂုံထုတ်လုပ်ငန်းတွေအတွက်အသာအဆီးဖြစ်နေပြီးစင်းရဲနွမ်းပါမှုကိုဖြစ်စေတဲ့အကြောင်းရင်းတွေကတစ်ချက်အနေနဲ့ပါဝင်နေပါတယ်။ဒါအပြင်ရဲစစ်မီတာကတွေတိုးကောက်မဲ့ကိစ္စဟာတနိုင်တပိုင်းစီးပွားရေးလုပ်နေတဲ့သူတွေအပေါ်မှာပါရိုက်ခတ်လာနေပါလေ။ရန်ကုန်မြို့ကရက်ွက်တစ်ခုမှာတနိုင်တပိုင်းအိမ်ဆိုင်လေးဖွင့်ပြီးစီးပွားရှာနေတဲ့လုံခြုံရေးရမင်းဖော်လို့တဲ့အမျိုးသမီးတဦးကအခုလိုဖွင့်ဟလာပါလေ။
အမားတို့ကူးဆောင်နေရတာမှာပဲ။က ကိုတောင်းတသိန်းလောက်ဖြစ်နေရဆိုတော့လေတကယ်လို့ဒါလက်စာ၃၀ဒုက္ကောင်မယ်ဆိုလို့ရှင်အမတို့မိသားကားကြီးတသိန်းရနေ၃သိန်းလောက်ဆောင်အောင်မယ်၂သိန်းလောက်ဆောင်အောင်မယ်ဆိုလို့ရှင်အမအုံစင်းလုံးနေတက်နေတဲ့အပြင်မိသားကားပါထက်တက်မယ်ဆိုလို့ရှင်အမတို့ဒီလိုမျိုးဆက်ပြီးရက်တည်နိုင်မှာမလားဆိုတာပေါ့ဒါမှမဟုတ်စိုင်းမာရှိတဲ့ဒီရေကဲတက်တာတွေဘာတွေကိုပဲထုတ်ရမလားအဲ့ဒါတွေလည်းမတို
နဲ့တချို့မှာလဲလာမဲ့ဇူလိုင်လကစပြီးလျှက်စစ်မီတာကတွေတိုးကောက်မဲ့အကြောင်းမီတာလာဖတ်တဲ့ဝန်ထမ်းကအသိပေးသွားတာမျိုးတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်လျှက်စစ်ဓာတ်အဖွဲ့ Corporation YESC ကတော့ရန်ကုန်တိုင်းတွင်းလိုအပ်တဲ့ဓာတ်အားပမာဏထက်နေ့စဉ်20ရာခိုင်နှုန်းလျှော့ပြီးရနေတာကြောင့်မြို့နယ်တချို့မှာယာယီဓာတ်အားပြတ်တောက်မှုတွေဖြစ်မဲ့အကြောင်းဇွန်လ30ရက်နေ့ကကြေညာထားပါတယ်။ပြည်ရမယ့်အချိန်မဟုတ်ပဲပြတ်သွားတာတွေကအရင်ကတည်းကပိုစိတ်လာတယ်လို့လည်းအခြားရန်ကုန်မြို့ကန်တူက RFA ကိုပြောပါတယ
်။မင်းညဆိုလို့ရှိရင်ညာ7နာရီကနေပြီးတော့ပြတ်လိုက်တာ7နာရီမှာပြတ်လာတယ်ဟိုပြတ်ချိန်မဟုတ်ဘူးဒါပေမဲ့အဲ့လိုပဲပြတ်သွားတာ system breakdown ဆိုပြီးတော့ပြတ်သွားရင်လည်းရှိရယ်ကိုရီလိုအိမ်မှာအလုံးလုံးတဲ့သူတွေကြတော့မီးပုံမှန်မလာတဲ့ခါကြတော့ညာဘက်တည်းအေးတက်ခံပြီးအလုံးလုံးရတဲ့အခါမျိုးတွေကိုကမနဲ့ချမအေးရတဲ့အခါမျိုးရှိရပါတော့တော်တော်အဆင်မပြေပါဘူ
းလက်ရှိမှာအိမ်3လျက်စစ်မီတာကတွေကိုအနည်းဆုံးတယူနစ်ကို35ချက်ကနေအများဆုံး125ချက်အထိသုံးဆွဲတဲ့ယူနစ်အလွှာလိုက်ဈေးသတ်မှတ်ပြီးကောက်ယူနေတာဖြစ်ပါတယ်လျှက်စစ်မီတာကတွေတိုးကောက်မဲ့ကိစ္စနဲ့ပတ်သက်ပြီးအသေးစိတ်မေးမြန်းဖို့နေပြည်တော်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကို RFA ကဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်လို့မရပါဘူးမြန်မာနိုင်ငံမှာလျှက်စစ်တအားပေးနေတဲ့ရေအားလျှက်စစ်ဆက်ယုံ29ယုံတဘာဝတန်းငွေ3ဆက်ယုံ28ယုံကြောင်မီသွေး3ဆက်ယုံ2ယုံနေရောင်ကြီးစွမ်းအင်3ဆက်ယုံ6ယုံကနေနိုင်ငံတော်လျှက်စစ်တအားဖြန့်ဖြူးပေးနေတာပါတနိုင်ငံလုံးမှာတအားလိုအပ်ချက်9500မဂါဝတ်ခန့်ရှိပေမဲ့လက်ရှိတရက်ကိုမဂါဝတ်2800လောက်သာထုတ်လုပ်နိုင်တာကြောင့်နိုင်ငံတော်ဝန်90ရာခိုင်နှုန်းသာမီးပေးနိုင်ကြောင်းအစ်စ်ဝန်ကြီးဌာနက2024ခုနှစ်မေလ1ရက်နေ့မှာထုတ်ပြန်ထားပါတယ်မြန်မာနိုင်ငံကလျှက်စစ်ထုတ်မဲ့အရင်းမြစ်တွေကိုစစ်ကောင်စီကသူ့အာဏာတည်မြဲရေးအတွက်သုံးစွဲနေတယ်လို့အမျိုးသားညွညွရေးအစိုးရ NUG လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဒုတိယဝန်ကြီးလဖိုင်မော်ထွန်းအောင်ကဆိုပါတယ်
ကုမြောင်းနိုင်လိုမျိုးပေါ့နော်သူရဲ့အာဏာတည်မြဲရေးအတွက်ပေါ့နော်ငွေကြေးထိန်းချုပ်မှုတွေကိုသူလုပ်တယ်ဒီတိုင်းလူပြည်သားတွေအားလုံးရဲ့ပတ်စံကိုသူကလက်စစ်မီထုတ်လုပ်တဲ့နေရာမှာသူမသုံးဘူးဒီလီယန်တွေအပိုပစ္စည်းတွေဝယ်နိုင်တယ်များဝယ်နေအောင်နောက်သူရဲ့အမြောက်လက်နက်တွေအဲဒါတွေကနိုင်ငံခြားငွေလိုတယ်ပေါ့ဆိုလိုတာကငွေကြေးရှိတဲ့ရင်းမြစ်တွေပေါ့နော်လက်စစ်ထုတ်လုပ်မဲ့ရင်းမြစ်တွေကပြည်သူပြည်သားတွေကိုဖိနှိပ်ဖို့အတွက်သူပြောင်းရွှေ့သုံးဆွဲနေရတယ
်စစ်ကောင်စီဥက္ကဋ္ဌကတော့လာမယ့်2025ခုနှစ်မှာလက်စစ်ဓာတ်အားလုံးလုံးလောက်လောက်ရဖို့ဆောင်ရွက်နေတယ်လို့2023ခုနှစ်ဇန်နဝါရီလ28ရက်နေ့ကနေပြည်တော်မှာလုပ်ခဲ့တဲ့စစ်ကောင်စီအစည်းအဝေးမှာပြောခဲ့ပါတယ်ခင်ဗျာ
အခုတစ်ခါမှာတော့ရေကြီးရေလျှံရေမိုးများတဲ့အတွက်လို့ပြောလို့ရှိပေမဲ့ပညာရှင်တွေကတော့မိုးရေကိုထိန်းတဲ့တစ်တောတွေပြုံးတိသွားတာကိုထောက်ပြတဲ့အကြောင်းဒေါ်ဆန်းဆန်းတင်ကနေစရာအီးမြေကဘာကဏ္ဍကနေတင်ပြထားပါတယ်ရှင
်နေစရာအီးမြေကဘာမှာရေပိကယ်ဆယ်ရေးလုပ်ငန်းဆိုတာနှစ်တိုင်းမရှိသင့်ပေမဲ့မြန်မာနိုင်ငံကတော့ရှောင်နေလို့မရပါဘူးမိုးများတဲ့အတွက်ရေကြီးတယ်လို့တမန်လူတွေသတင်းမီဒီယာတွေကပြောနေကြပြီနဲ့ပညာရှင်တွေကတော့နောက်ကွယ်ကဈေးမြစ်ကိုထောက်ပြပါတယ
်အရင်တော့ကလည်းဒီလိုမိုးရေစင်တွေပဲကြွာတာပါပဲဒါပေမဲ့အခုနောက်ပိုင်းမှာတစ်တော်တွေကျနေပြီးတော့မှရေတွေကိုဆုပ်ယူနိုင်စွမ်းမရှိတော့တာမိုးရေစင်လက်မှတ်40 50 60လောက်ယူရတဲ့မိုးတွေကိုအရင်တော့ကတော့တစ်တော်တွေရဲ့တစ်ပင်တွေကထိန်းသိမ်းထားနိုင်ပဲရှိတာအခုနောက်ပိုင်းမှာတော့တောင်တွေတောတွေကနေပြီးတော့မှ storage capacity မရှိတော့တဲ့အခါမှာရေတွေကချက်ချင်းမြင့်တက်လာတာတို့ရုတ်တရက်ရေကြီးတာတို့ကြုံတွေ့နေရတာပေါ့
ဒါကတော့အာရှတဲ့ရာသီဥတုပြောင်းလဲမှုဆက်ရအဖွဲ့ဝင်ဟုတ်လားပြောသွားတာပါအရာတွေမြင့်ဆပ်ပြီးတော့မြေဖြားခံတဲ့ကချင်ပြည်နယ်မှာတစ်ချိန်လုံးကနေပြောက်မထိုးနိုင်အောင်ပဲတောတွေကပိမ့်မိန်ထခဲ့ပေမဲ့1990ပြည့်လွန်နှစ်ပိုင်းတွေကဆလို့တောတွေကတစတစပြုံးလာတာမို့မိုးတွေများလာပြီးဆိုလို့ရှိရင်အရာတွေမြင့်နဲ့မြေလက်တက်တွေရေရှမ်းနေရှိပါတယ်ဒီနေ့လည်းမြေကြီးနားမှာရေဘေးဒုက္ခကြုံရပြန်လာကိုကင်ဆယ်ရေးလုပ်နေတဲ့လူတစ်ယောက်က
เนี่ยเราก็ได้ในเวลาเหมือนกันอ่ะก็เรา2004ตรงอ่ะสัจจะได้ไอ้เนี่ยเราตัวลงตัวใหม่เนี่ยขึ้นชื่อเลยกูยกตาแล้วเราไอ้จิตป่องจันทร์โนเราเลโก้อนาคตเลโก้หมดเลยครับรันดูไอ้มาซื้อตรงเนี่ยนี้เจ้าเนี่ยก็ตลอดมาเลยครับ
ဒီလိုမျိုးသဘာဝပေးအနေနဲ့ကြုံရင်ရာသီဥတုပြောင်းလဲနေတာကိုလူတွေကထည့်ပြီးတော့ပြောတတ်ကြပါတယ်။တရားစာတတွေထုတ်ယူတဲ့အတွက်သဘာဝဘေးဒဏ်တင့်နေကိစ္စကိုတချင်းပြင်းနေဒေသခံတွေကမသိပဲလဲမနေပါဘူး။2021ဆက်အနာသိမ်းပြီးတဲ့နောက်ရရှားတတ်သူတွေတရားမဲ့ပို့တူးဖို့နေတာမို့ကြုံတွေ့နိုင်တဲ့အကျိုးဆက်ကိုဒေသခံတယောက်ကသိနေတာပါ။ရရှားတ
တ်သူနဲ့ပတ်သက်ပြီးမှတော့ဟောအရောအောင်နေတဲ့ကြီးတာပေါ့ဒီချောင်းနေပြည့်ကြီးတယ်တော်ရင်ကြေးဆိုင်နေရှားပါကောင်ချောင်းနေရ900ရှိပါမရှိစားလာရင်တော့ဘယ်တော့မလွယ်တော့ဘူးတဘာဝကိုမြေကိုပြမစားတော့တဲ့လူကြီးကြတော့တော်တော်ဒုက္ခရောက်မယ
်ဒီမြေရှားတတုလို့ပြန်လဲအစားထိုးလို့မရတဲ့တယံဇာတရောပြန်လဲပြိုးထောင်နှိုင်နဲ့တစ်တော်လို့ပြန်အစားထိုးလို့ရတဲ့တယံဇာတတွေပါနိုင်ငံအနှံ့ပြုံးနေနေရလဲဖြစ်ပါတယ်ဒါကြောင့်လဲအပြည့်ပြည့်ဆိုင်ဟာချစ်ချီနီနဲ့လာချမ်းနီအဖွဲ့ချုပ်ကမနစ်ကထုတ်ပြန်တဲ့အစိန်ခံစားမှာမြန်မာနိုင်ငံဟာကမ္ဘာမှာသဘာဝဘေးဒဏ်အခက်အရဆုံးတက်နိုင်ငံဖြစ်တယ်လို့ဖော်ပြပါတယ်။ဆိုက်ကလုန်းမုန်တဲ့ရေကြီးရေရှမ်းမြေငရင်နဲ့မြေပြိုဆတဲ့သဘာဝဘေးတွေကြုံရပြီးလူတွေကအပူလိုင်းဒဏ်ဆိုက်ကလုန်းဒဏ်တွေပြင်မိုးကောင်ရေကြီးမဲ့အန္တရာယ်တွေရှိတယ်လို့လည်းသတိပေးထားပါတယ
်။ဆက်လက်ပြီးချင်းတိုင်းသားဘာသာအစီအစဉ်ဖြစ်ပါတယ်။မြမဘာသာစာရင်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင
်ရမ်ဆုံရမ်လေကြီးဦးမီချင်းမီဦးလနာပေါ်နန္ဒမ်ကျောင်းမော RFA ချင်းပရိုဂရမ်မင်းနန်ကုတ်နေမ်ကန်လောက ਾਇ
ချင်းရမ်ကိုဖြန်လာမှာအတုံပြ SAC ရာထန်းစခန်ပွိုင်မော့ပေါ်မနာမတူပီခွိုင်ဩရကပ်စခန်အန်ပထုံတန်လက်စက်သေးအစီဇောတီယာချင်းဦးနာကမ်ခွန်ပေါ်လင်ကန်ဒုံဇရာထုဆွမ်းနာအန်နေတာစီမတူပီကွာဟီချင်းရမ်ထန်လမ SAC ရာရှာငေစီဘူဟာကုံတဲလင်စခန်ပထုံရန်နခွာအစီချမီဆုံငေစင်ခမာယာတုံရလေးကျူဂျွန်းနိလေးစရီအာချင်းဦးနာကမ်ခွန်ပေါ်လင်အန်လက်သေးီအတာမီစီဘူဟာကုံလေခလာယာတရလီစေပေါ်တာကျူဂျွန်းနိကွလ်ဖန်ကွာပေါ်လာအန်လက်ဖယ်သေးတာမီစီချင်းညီနောင်စီစင်ကြီးအော်ပရေရှင်းစီဘီမင်းင်ချင်းဦးနာကမ်ခွန်ပေါ်လေအာရကန်အာမီအီအီယောအာမီဝိုင်အီလေजो डिफेंसिव फोर्स YDF पोलिन निकोल रेयिन मटपी ख्वालाकना का हाउसा पुपी बानजम कमना मैथल पोलतेलिन चेरे पोलकल तंपी अनक थेतिया छिन उनाव कमखम पोलिन थुसवाना खान अननेसी मटपी ख्वालानाका एससी रालथांग लमिनला फाइटर चे पोलले पुपी पोलथन कमनाक रंगा मटपी ख्वसंगे उम्मी क्रिस्टियन ब्यागिन पनिले यूडीसी क्रिस्टियन बाइबल टोंग पोलतेलिन निपी इन पोल तंपी खाल सेसवा अनतोंग तिया CDF မတူပီတမဟာတီဒင်ခုဆွာနာအနေစီမတူပီခွဆုံကာဒိုအနက်ပေါ်ထွန်ပေပါရင် SAC ရာထန်းလာမင်ကျူခုဆွာနာအနေရှိလောစီခရိုင်ပင်ကွလ်ကွန်ဒင်ဟုနစီမီမတူပီပင်ဆုံငါမတူပီလိုင်လန်ပီလေရီဇွာခေါပီပထမအနုမစီချီမီဆုံငါလိုင်လန်ပီလေရီဇွာခေါပီပေါ်ကျူချင်းမူတာတမတော် CNA ဟောဟာမီချင်းရှမ်ဖေကာဘူကွန်ခွန်ပေါ်လင်ကွမ်ထောင်းနေကွလ်ဖွန်ထုံနိုဝင်ဘာသာအလတ်သေးတာအီမတူပီခေါပီကျူချင်းဦးနာကမ်ခွန်ပေါ်လင်အလတ်သေးဇဝီမတူပီပင်းဆုံငါ SAC ရာထန်းစခန်ပခတ်မန်အနုံနွန်လောစီချင်းရမ်ကွပလဲဝပင်းလေမင်းတပင်းဆုံငါဆုံတော့နစီယာပေါ်လာချန်ရဲရဝီမင်းနုံနနက်လျာမီတလာအနုံရဲရောဝေကင်စီဝိုင်လမ်ကလာဟဆန်နက်ပေါ်အနေရဲရောတ ியா တောဆုံမီပေါ်ဟဲနေစင်သေးစီမင်းတပလဲဝကံပလက်လေမတူပီပေါ်တယ်လင်ချင်းရမ်ကုတ်ထန်လမ်ပင်းလီတနောက်နက်အခွာပေါ်လာဟိမီနစယာအထံမီအစီအလေကျင်းပလဲဝလမင်းတပင်းငါအပစယာကျောင်းတီယာတလာတောဆုံမီပေါ်ဟဲနေစင်သေးစီပလဲဝပင်းစမီခွာမီပခတ်ဒင်အတူထောင်ဆာငါချင်းရမ်ကုလာဖူပီအစီဝေကင်ရောတမ်တုကလိုက်ချာနစီချင်းရမ်ကုလာကာဒိုအနက်ပေါ်ရငါပူဆုံလေလွန်နက်လမ်တလာအချီဝေကစီဇောပလဲဝဒင်ဖုန်င်ချူခေါ်တယ်လမ်ဆောနာစီဝိုင်ခလ်နွန်လောစီဝိုင်လမ်ဘွမ်တွန်နက်ပေါ်အတမ်းဇတ်တရားအစီမစီမင်းတပ်ပင်အောက်ချိန်ခွာအချမ်းစုံမီကျွန်းသာအဆုံတော့နစရပေါ်လခင်ကြီးမိပနေနွန်နက်လျံဝဲကင်မိတမ်ပီခလန်အန်စွန်ငါရောငါအောက်ချိန်ခွာကျူလော့ကဒေါင်းဒင်ဖနာရက်ရဲရောတာမီအစီချင်းရမ်ကုတ်ချန်လမကာဒိုအနက်ပေါ်ရောငါလမ်ဇင်ပေါ်ဖီဒင်မော်တော်ပေါ်လဖက်သိနွန်လောရောငါမိပီပေါ်ကျူနိတင်နွန်တူခဆက်နက်ဆငါအတူမီဖန်စတီပေါ်မန်ငါဟရဲရောတရားထလာသေးအစီချင်းချမ်းမရဲ့ဖွဲ့စီ HU in ခလမင်းတပ်ပင်လေပလဲဝပင်ငါဆုံတော့နစီယပေါ်ရငါနွန်းနာအလျံတူလှဲလီတຽງအုံဇောတ ியா ဂျွန်းနိလှဲရုကမြာသုစဝနာအန္တရနေတာစီ
RFA ရဲ့စီစဉ်တွေကိုဒီမှာပဲရန်နာပြပါစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ကင်းဝေးကြပါစေရှင်